နိုင်ငံကရှေ့နေတယောက်ဆက်လိုက်တဲ့အမှုနဲ့ပတ်သက်လို့ Google Company အပေါ် EU ကဆုံးဖြတ်ချက်ချခဲ့တာ ID လုပ်ငန်းတွေကြားမှာတော်တော်လေးကြရရိုက်သွားတယ်ကိုသားညုံကြီ
း Internet ပေါ်ကကူအီးအချက်တွေနဲ့ပတ်သက်ပြီးတော့ဒီ EU ကချခဲ့တဲ့ဆုံးဖြတ်ချက်မဟုတ်လားဗျဖြစ်မှာပေါ့ဗျအဲ့ဒီဆုံးဖြတ်ချက်က Google တခုတည်းအတွက်တယ်မဟုတ်ဘူးဗျ EU နိုင်ငံတွေမှာတုံးနေသမျှ Yahoo တို့ Bing တို့လိုမျိုးဒီ Search Engine တွေအားလုံးအတွက်ကျုံးဝင်နေတာကိုဗ
ျဟုတ်တယ်လေဥရောပသမဂ္ဂအဖွဲ့ဝင်28နိုင်ငံကနိုင်ငံသားတွေအနေနဲ့က right to be forgotten အခွင့်အရေးရှိရမယ်လို့ဆုံးဖြတ်ခဲ့တာလေအတိပ္ပယ်ကအင်တာနက်ပေါ်မှာကိုယ်နဲ့ပတ်သက်တဲ့အကြောင်းအရာတွေကသိပ်ပြီးတော့ကိုရေးကိုယ်တိုင်ဆန်နေတယ်ဒီအချက်လက်တွေကမစီလျော်တော့ဘူးဆိုလို့ရှိရင်အဲ့ဒီကိစ္စတွေကိုမေထားလိုက်ပိုင်ခွင့်ရှိတယ်အဲ့ဒါကြောင့်ဒီအကြောင်းအရာတွေဖော်ပြတဲ့ website တွေကိုချိန်ပေးတဲ့ link တွေကိုလည်းဖယ်ရှားပေးရမယ်လို့ EU ရဲ့အစ်အမြင့်ဆုံး EU တရားရုံးကဆုံးဖြတ်ခဲ့တာပါ
ဒီလိုမျိုးဆုံးဖြတ်လိုက်လို့အင်တာနက်လွတ်လပ်ခွင့်နောက်လွတ်လပ်စွာထုတ်ဖော်ပြောဆိုရေးသားခွင့်ကတစ်ဖက်ကိုယ့်ရဲ့ကိုရေးအချက်တွေကိုလျှို့ဝှက်ထားနိုင်ခွင့်ကတစ်ဖက်အားပြန်စရာဖြစ်လာတယ်လို့ဆောင်းမအတော်များများကတော့သုံးသပ်ရေးကြတယ်မဟုတ်လားဗ
ျ Washington Post တို့ New York Times တို့ Guardian တို့လိုမျိုးအထင်ကြီးတဲ့သတင်းစာကြီးတွေမှာအကျယ်တဝင့်ကိုသုံးသပ်ချက်ဆောင်းပါးတွေရေးကြတယ်ရှင်အချက်အလက်တွေကိုအလွဲသုံးစားအသုံးမပြုနိုင်အောင်အကာအကွယ်ပေးထားတဲ့ Data Protection ဥပဒေကိုပို့ပြီးတော့ခိုင်မာသွားစေလို့ကောင်းတယ်လို့သုံးသပ်ကြတဲ့သူတွေရှိတယ်လို့တချို့ကြတော့လည်း EU တရားရုံးရဲ့ဆုံးဖြတ်ချက်ကြောင့် online ပေါ်မှာထိန်းချုပ်တာစင်ဆာဖြတ်တာတွေကိုအားပေးရရောက်တယ်လို့လည်းသုံးသပ်နေကြတယ်
Google company ကတော့သူ့လိုမျိုး search engine တွေရောနောက် online publisher တွေအားလုံးအတွက်ပါစိတ်ပြည့်ရတယ်ဆိုပြီးတော့တုံ့ပြန်တယ်မဟုတ်လားဗျနောက်တရားရုံးရဲ့ဆုံးဖြတ်ချက်နဲ့ပတ်သက်ပြီးတော့ဘလို့နောက်ဆက်တွဲကိစ္စတွေရှိလာနိုင်တယ်ဆိုတာကိုအချိန်ယူပြီးတော့သုံးသပ်မယ်လို့လည်း Google ရဲ့ကြေညာချက်မှာပြောခဲ့တယ်ဗျ
ကိုရေးလျှို့ဝှက်ချက်တွေကိုကာကွယ်တာအချက်အလက်တွေအလွဲသုံးစားမလုပ်နိုင်အောင်ကာကွယ်တာနဲ့ပတ်သက်လို့ EU နဲ့ American ကြားကွဲပြားတယ်ဆိုတာကို Washington Post ရဲ့ online ဆောင်းပါးတစ်ခုမှာသုံးသပ်ရေးထားတာကစိတ်ဝင်စားစရာတော်တော်လေးကောင်းပါတယ်ဆောင်းပါးမှာဘာကိုထောက်ပြထားလဲဆိုတော့ဥရောပမှာကိုရေးအချက်အလက်တွေကိုလျှို့ဝှက်ထားနိုင်ခွင့်ကိုပို့ပြီးတော့ဂရုစိုက်တယ် American မှာကတော့ပွင့်လင်းမှုကိုအသာပေးတယ်နောက် American တရားရုံးတွေကိုယ်တိုင်ကမှတ်တမ်းတွေထဲကနေပြီးတော့အများပြည်သူလေ့လာနိုင်မယ့်အချက်အလက်တွေကိုဖယ်ရှားပေးပါဆိုတဲ့ဆုံးဖြတ်ချက်မျိုးချဖို့ကိုလည်းဝင်လေးကြတယ်လို့ Washington Post ဆောင်းပါးထဲမှာရေးပါတယ်
။ Time Magazine ကလည်းအလားတူနှမ်းရှင်ပြီးတော့ online ဆောင်းပါးတစ်ခုထဲမှာသုံးသပ်ထားတယ်ဗျ။ American တွေအနေနဲ့ဘယ်တော့မှ right to be forgotten အခွင့်အရေးရမှာမဟုတ်ဘူးလို့ကိုဆောင်းပါးကိုခေါင်းစဉ်တတ်ထားတာ။ဆောင်းပါးထဲမှာလည်းပဲဒီ American တွေအနေနဲ့ဥရောပတိုက်သားတွေလိုမျိုးကိုယ့်ရဲ့ကိုယ်ရေးအချက်အလက်တွေအကာအကွယ်ပေးမှုမျိုးကိုဘယ်တော့မှမမျှော်လင့်သင့်ဘူးလို့ရေးထားပါတယ်။အဲဆောင်းမားတဲ့မှာလည်းပဲဒီ EU ဥရောပသမဂ္ဂကသူ့ရဲ့နိုင်ငံသားတွေနဲ့ပတ်သက်တဲ့ online ပေါ်ကချက်လက်တွေကိုအကာအကွယ်ပေးဖို့ကိစ္စကိုရှေ့တန်းတင်နေတဲ့။နောက်ဒီ American မှာအဲ့လိုမျိုးအကာအကွယ်ပေးမှုမျိုးမရှိဘူးလားဆိုတော့ရှိပါတယ်တဲ့။ဒါပေမဲ့အဲ့ဒီဥပဒေတွေကပြည်နယ်တစ်ခုနဲ့တစ်ခုကြားမှာမတူကြဘူးဆိုတာကိုလည်းဥပမာအရနဲ့ထောက်ပြထားပါတယ
်။လွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်တို့ internet လွတ်လပ်ခွင့်တို့ကို American ကပို့ပြီးတော့ရှေ့တန်းတင်နေဆိုတာကိုလည်းသုံးသပ်သူတော်တော်များများကပြောကြပါတယ်။အခုကိစ္စနဲ့ပတ်သက်လို့ New York Times ဆောင်းပါးမှာရော Washington Post ဆောင်းပါးမှာပါပြောထားတဲ့အချက်တခုကလည်း American ထောက်လှမ်းရေး agency တွေကဒီ internet company ကြီးတွေစီကနေပြီးတော့သူတို့လိုချင်တဲ့အကြောင်းအချက်တွေကိုထောက်လှမ်းနေဆိုတဲ့ကိစ္စလူသိရှင်ကြားဖြစ်လာပြီးတဲ့နောက်မှာ EU ကသူ့ရဲ့နိုင်ငံသားတွေရဲ့ကိုယ်ရေးအချက်အလက်တွေကိုအကာအကွယ်ပေးဖို့ပို့ပြီးတော့အလေးထားလှုပ်လာကြတာဖြစ်တယ်တဲ့
ဒါနဲ့ဒီ EU တရားရုံးရဲ့ဆုံးဖြတ်ချက်ကတခြားနိုင်ငံတွေအပေါ်မှာရောဘယ်လိုမျိုးသက်ရောက်မှုတွေရှိလာနိုင်လဲဆိုတဲ့အပိုင်းကိုရောဒီ online ဆောင်းပါးတွေမှာဘယ်လိုရေးကြလဲဗ
ျ online ပေါ်ကအချက်လက်တွေကိုအကာအကွယ်ပေးရေးဘိုင်းမှာဥဆောင်နေတဲ့ EU ရဲ့ခြေလှမ်းတွေကိုတခြားနိုင်ငံတွေကအနီးကပ်စောင့်ကြည့်နေကြမှာသိကြပါတယ်တဲ့အထူးသဖြင့်ကမလေးရှားတို့ဘရာဇီးလ်တို့လိုမျိုးသူတို့ရဲ့နိုင်ငံတွေမှာလည်းအလားတူဥပဒေပြဋ္ဌာန်းချက်တွေထုတ်ဖို့ရှိနေကြတဲ့နိုင်ငံတွေကပို့ပြီးတော့မှဂရုစိုက်ကြည့်နေကြမှာသိကြတယ်လို့ရေးကြပါတယ်
ဒါနဲ့ဒီ EU တရားရုံးကဆုံးဖြတ်ချက်ချတာဆိုတော့ Google အနေနဲ့ကယူကန်တင်လို့လည်းမရတော့ဘူးမဟုတ်လားဗျဆိုလို့ရှိရင်ဒီ link တွေဖယ်ခိုင်းလာလို့ရှိရင်ဖယ်ပြရတော့မှာလား
ဒီမှာတခုပြောချင်တာက EU တရားရုံးရဲ့ဆုံးဖြတ်ချက်ကသာမန် EU နိုင်ငံသားတွေအတွက်ပဲသက်ရောက်မှုရှိပါတယ်ဥပမာနိုင်ငံရေးသမားလိုမျိုးလူသိများကြော်ကြားတဲ့ပုံကိုမျိုးတွေကတောင်းဆိုခွင့်မရှိပါဘူးနောက်သမိုင်းအထောက်အထားအတွက်အရေးကြီးတယ်လို့ယူဆနိုင်တဲ့အချက်အလက်တွေကိုလည်းဖယ်ရှားခိုင်းလို့မရပါဘူးသာမန်ပြည်သူတွေကပဲသူတို့နဲ့ပတ်သက်နေတဲ့ online အချက်အလက်တွေဟာလက်ရှိအခြေအနေနဲ့မကိုက်တော့ဘူးသိက္ကိုကိုရေးကိုယ်တာဆန်နေတယ်ဆိုလို့ရှိရင်အဲ့ဒီ website စာမျက်နှာကိုချိတ်ထားတဲ့ link တွေကိုဖယ်ရှားပေးဖို့တောင်းဆိုနိုင်တာပါအဲ့လိုမျိုးတောင်းဆိုသမျှကို search engine တွေဘက်က link တွေလိုက်ဖယ်ပေးရမယ်လို့တော့မဟုတ်ပါဘူး search engine တွေဘက်ကလည်းဒီအများပြည်သူအတွက်တည်အချက်အလက်ရရှိနိုင်ခွင့်နဲ့လူပုဂ္ဂိုလ်တဦးတယောက်ရဲ့ကိုရေးလျှို့ဝှက်ချက်လုံခြုံမှုကိုချင့်ချိန်ပြီးတော့ကြည့်နိုင်ခွင့်ရှိပါတယ်အဲ့လိုမျိုးနှစ်ဖက်ကြားမှာပြေလည်မှုမရဘူးဆိုရင်တော့သက်ဆိုင်ရာနိုင်ငံတရားရုံးတွေကိုအဆုံးအဖြတ်တောင်းပန်ခွင့်ရှိပါတယ်တဲ့တခုရှိတာက link တွေကိုဖယ်ပေးပါလို့တောင်းဆိုလာရင်တော့ search engine တွေဘက်ကလစ်လျူရှုထားလို့မရတော့ပါဘူးတခုခုတော့အကျိုးအကြောင်းတုံ့ပြန်ရမှာဖြစ်ပါတယ်
အဲ့လိုမျိုးဆိုရင်တုံ့ပြန်နိုင်ဖို့အတွက်ကလည်း search engine company ကြီးတွေဘက်ကတော်တော်ချိန်ကုန်မယ်ငွေကုန်ကြီးကြလဲတော်တော်များမှာပဲဆိုတော့ကတော့ဆောင်းမတိုင်းလူလူကရေးကြတယ်ဗျ
ကိုနဲ့သက်ဆိုင်နေတဲ့ online ပေါ်ကအချက်လက်တွေအပေါ်မှာကိုရိုင်းကထိန်းချုပ်ပိုင်ခွင့်ရှိနိုင်ဖို့ EU ကအဆုံးဖြတ်ပေးလိုက်ပေမဲ့ IT လုပ်ငန်းကြီးတွေအတွက်ကဘယ်လိုမျိုးလိုက်နာဆောင်ရွက်ရမလဲဆိုတာကိုဥပဒေကြောင်းအရတည်တည်ချာချာနားလည်နိုင်ဖို့အတွက်အတော်လေးကိုခေါင်းခဲနေကြပြီလို့ပြောနေကြပါတယ်ရှင်